တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာမောပန်ပြေကြပါရဲ့လားခင်ဗျာ VOA မိခင်တန်ရဲ့2018ခုနှစ်အောက်တိုဘာလ10ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းတွင်မီတာ71.25ရုပ်ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါခင်ဗျာ
ကျမသင်္ကေတထိုက်ပါရှင်ဒီညနေခင်းသတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်အမေရိကန်နဲ့တရုတ်နိုင်ငံခြားရေးဝန်ကြီးတွေဒီကနေ့ဘေကျင်းမြို့တော်မှာတွေ့ဆုံဆွေးနွေးကြပါတယ်စီးပွားရေးဆိုင်ရာနိုဘယ်ဆုကိုတော့အမေရိကန်ပညာရှင်နှစ်ဦးချီးမြှင့်ခံရပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာအော်တိုဝါ15ရဲ့ပုတ်ပားမှာကျင်းပမဲ့ NCA လက်မှတ်ထိုးခြင်း၃နှစ်ပြည့်ပွဲမှာတော့ကျန်တဲ့လက်နက်ကိုင်အဖွဲ့တွေတက်ရောက်မှာဖြစ်ပေမဲ့ KNU အဖွဲ့ကတော့မဆုံးဖြတ်ရသေးဘူးလို့ဆိုပါတယ်
ကျွန်တော်တို့ရဲ့နဲ့ပတ်သက်လို့ဘာမှသဘောတူထားတာမရှိသေးဘူးခင်ဗျာအစိုးရဟိုဘက်ကချမ်းက propose လုပ်တဲ့ဟာပဲဖြစ်တယ်လေအဲ့တော့ကျွန်တော်တို့ဘက်ကသောင်းဆောင်ကြီးကြားထဲမှာကျွန်တော်တို့
ဒီအကြောင်းတင်ပြခြင်းနဲ့အတူရန်ကုန်မြို့မှာဒီကနေ့ကျင်းပတဲ့ Miss Grand International ပြိုင်ပွဲမိတ်ဆက်ပွဲအကြောင်းကိုကြားမှာဖြစ်သလိုအမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတင်ပြချက်တွေကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကိုရန်နိုင်တို့ပြောပြပေးပါဦးဗျာ
အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီတို့ဒီကနေ့တရုတ်နိုင်ငံဘေကျင်းမြို့တော်မှာတွေ့ဆုံဆွေးနွေးကြတာမှာတော့တစ်ဖက်နဲ့တစ်ဖက်ဆောင်ရွက်ချက်တွေအပေါ်စိုးရိမ်ချက်တွေကိုဆွေးနွေးခဲ့ကြပြီးတန်ခင်းတမန်ခင်းအရာပို့ပြီးတော့ပူးပေါင်းဆောင်ရွက်ကြဖို့ကိုလည်းတိုက်တွန်းဆွေးနွေးခဲ့ကြပါတယ်တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်းမာမှုတွေဖြစ်စေဖို့အမေရိကန်ဘက်ကလုံနေပြီးထိုင်ဝမ်နဲ့ဆက်ဆံရေးမှာလည်းတရုတ်တို့ဘက်ကကန့်ကွက်စရာဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ကပြောဆိုခဲ့ပါတယ်ဒီလုံရက်တွေကအမေရိကန်နဲ့တရုတ်ကြားယုံကြည်ချက်အပေါ်မှာတက်ရောက်စေပြီးဒီလိုမမှန်မကန်လုံရက်တွေကိုအမေရိကန်ဘက်ကရပ်ဖို့ကိုလည်းတရုတ်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်တရုတ်ရဲ့လုံရက်တွေအပေါ်မှာအမေရိကန်ဘက်ကစိုးရိမ်နေတဲ့အကြောင်းလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပေယိုကတုံ့ပြန်ခဲ့ပြီးဒီကိစ္စတွေကိုဆွေးနွေးလိုတယ်လို့လည်းပြောဆိုခဲ့ပါတယ်။အမေရိကန်ဒုတိယသမ္မတမိုက်ဖန်စ်ကသူ့ရဲ့မိန့်ခွန်းထဲမှာတရုတ်စစ်တပ်ရဲ့ရန်ဆောင်မှုစီးပွားရေးမှာခိုးယူမှုလူ့အခွင့်အရေးချိုးဖောက်မှုတွေတိုးလာနေပြီးအမေရိကန်သမ္မတထရန့်အစိုးရကိုမလိုလားတဲ့အနေနဲ့အမေရိကန်ရွေးကောက်ပွဲအပေါ်တရုတ်တို့ကြားဝင်နှောက်ယှက်မှုတွေရှိတယ်လို့ပြင်းပြထန်ထန်ဆွဆွဲပြောဆိုခဲ့ပြီးတဲ့နောက်ရပ်ပိုင်းအကြာမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့တရုတ်ခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်
။အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကိုဖြစ်နိုင်သမျှအစောဆုံးစီစဉ်ကြဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကြားမှာသဘောတူခဲ့ကြပါတယ်။ဝန်ကြီးပွန်ပီယိုနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်တို့ဟာလာမယ့်ထိပ်သီးဆွေးနွေးပွဲကျင်းပမယ့်နေရာနဲ့ရက်ကိုရွေးချယ်ဖို့ညှိနှိုင်းနေကြကြောင်းအမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။စင်ကာပူထိပ်သီးဆွေးနွေးပွဲရဲ့ပူးတွဲကြေညာချက်ထဲကရေးကြီးကိစ္စရပ်တွေကိုအခြေလဲဆွေးနွေးဖို့နိုင်ငံကိုယ်စားလှယ်အဖွဲ့တွေမကြခင်မှာတွေ့ဆုံဖို့လဲနိုင်ငံသားဝန်ကြီးပွန်ပီယိုနဲ့ဥက္ကဋ္ဌခင်တို့သဘောတူခဲ့ကြောင်းအမေရိကန်နိုင်ငံသားရေးဌာနဖြောက်ခွင့်ရဟက်သနိုးတ်ကမနေ့တနင်္ဂနွေနေ့မှာပြောပါတယ်စင်ကာပူဆွေးနွေးပွဲကနေဥက္ကဋ္ဌခင်နဲ့ယုံကြည်မှုတည်ဆောက်နိုင်ခဲ့တဲ့အပေါ်ကနေသမ္မတဒေါ်နယ်ထရမ့်အနေနဲ့ဆက်ပြီးဆောင်ရွက်သွားလို့ကြောင်းလဲအမေရိကန်နိုင်ငံသားရေးဌာနဖြောက်ခွင့်ရကပြောပါတယ်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကသူ့ရဲ့သတို့ထအချိန်မြောက်မြောက်ကိုရီးယားနိုင်ငံခီးစဉ်အဖြစ်နဲ့မနေ့တနင်္ဂနွေနေ့မှာမြို့တော်ပျုံယန်းကိုသွားခဲ့ပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံဆွေးနွေးခဲ့တာပါမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်ချက်ချင်းဆိုလိုပဲတောင်ကိုရီးယားနိုင်ငံဆိုးမြို့တော်ကိုအမေရိကန်နိုင်ငံသားဝန်ကြီးသွားရောက်ပြီးတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့နိုင်ငံသားဝန်ကြီးတို့နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကနေနျူကလ িয়ার ကင်းစင်ရေးငြိမ်းချမ်းရေးလုပ်ငန်းစဉ်တို့အတွက်ခိုင်မာတည်တံ့တဲ့တိုးတက်မှုတွေရလာဖို့မျှော်လင့်ကြောင်းတောင်ကိုရီးယားသမ္မတကလည်းပြောပါတယ်ထိပ်သီးဆွေးနွေးပွဲအတွက်တောင်ကိုရီးယားဘက်ကတက်နိုင်သမျှကူညီမယ်ဆိုပြီးတော့လည်းသူကပြောကြားခဲ့ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာဒီလာတဲ့ကျင့်ပါမဲ့လွတ်တော်ရွေးကောက်ပွဲတွေကိုပံ့ပိုးစီစဉ်ကြတဲ့အာဏာပိုင်တွေနဲ့လုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်ကြဖို့တာလီဘန်တွေကတိုက်ခိုက်ရေးသမားတွေကိုညွှန်ကြားထားပါတယ်။ဒီရွေးကောက်ပွဲလုပ်ငန်းစဉ်ကအတုအယောင်အယောင်ဆောင်တက်တက်ဖြစ်တယ်လို့တာလီဘန်တို့ကရှုတ်ချထားပါတယ်။ကိုယ်စားလှယ်တွေမဲဆန္ဒရှင်တွေရွေးကောက်ပွဲကိုသဘိပ်မှောက်ကြဖို့လဲအစ္စလမ်သဘုံအဖွဲ့တာလီဘန်ကဒီကနေ့တနင်္လာနေ့ထုတ်ကြေညာချက်မှာတိုက်တွန်းထားပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်းကကျူးကျော်တပ်ဖွဲ့တွေရဲ့အုံချခံလူတွေကိုတရားဝင်ဖြစ်သွားစေရည်ရည်ရွယ်ချက်တစ်ခုတည်းနဲ့ဒီရွေးကောက်ပွဲတွေကိုလုပ်တာလို့လဲတာလီဘန်တို့ကပြောဆိုတာဖြစ်ပါတယ်။ဂ ကျင်းပဖို့နှောင့်နှေးခဲ့ရတဲ့ရွေးကောက်ပွဲတွေကတော့အခုအောက်တိုဘာလ20ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။အောက်လွှတ်တော်အမှတ်နေရာ249နေရာအတွေ့အမျိုးသမီးကိုယ်စားလှယ်လောင်418ယောက်အပါအဝင်ကိုယ်စားလှယ်လောင်2500ကျော်ရှင်ပြိုင်နေတာဖြစ်ပါတယ်။မဲပေးပွဲနေ့မှာမဲဆန္ဒရှင်တွေရဲ့လုံခြုံရေးအတွေ့ရဲနယ်စစ်သား9400လုံခြုံရေးချထားဖို့အစိုးရကစီစဉ်နေပါတယ်။ရွေးကောက်ပွဲတွေကျင်းပနိုင်ရေးအတွေ့အာဖဂန်အနာပိုင်တွေကိုထောက်ပံ့မယ်လို့လည်းအာဖဂန်မှာရှိတဲ့ထောက်နဲ့ချီတဲ့အမေရိကန်ဥဆောင်တဲ့နေတိုးတပ်ဖွဲ့တွေကကြီးပြူထားပါတယ်။အာဖဂန်မှာအရသာတည်ဆုံမှုကအခုနှစ်အတွင်းစံချိန်သစ်ရောက်ရှိနေတယ်လို့ကုလသမဂ္ဂကသတိပေးထားချိန်မှာပဲတာလီဘန်တပုံရဲ့ကြီးညာချက်ကြောင့်အရသာတွေထိခိုက်စေမယ့်အပေါ်မှာလည်းစိုးရိမ်နေကြပါတယ်ရှင်
။ကဘာကြီးပူနွေးမှုကိုအနေအဆုံးအဆင့်ကိုမထိန်းချုပ်နိုင်ဘူးဆိုရင်ကဘာကြီးရဲ့အနာဂတ်နဲ့ပတ်သက်ပြီးစိုးဝါးလာနိုင်တဲ့အခြေအနေကိုရေးထားတဲ့အစီအကံစာတစ်စောင်ကိုကလုသမဂအဖွဲ့တခုကထုတ်ပြန်လိုက်ပါတယ်။ကမ္ဘာခေါင်းဆောင်တွေအနေနဲ့လာမယ့်2030ခုနှစ်နဲ့2052ခုနှစ်ကြားမှာတကမ္ဘာလုံးတိုင်းတာနဲ့သဘောတူထားတဲ့1ဒီဂရီစင်တီဂရိတ်အစား3.5ဒီဂရီစင်တီဂရိတ်ကိုရှော့ချနိုင်မယ့်နည်းလမ်းကိုရှာဖွေနိုင်မယ်ဆိုရင်ကမ္ဘာရာသီဥတုကျန်းမာရေးနဲ့ဂေယာစနစ်တွေဘယ်လိုပို့ပြီးတော့ကောင်းလာနိုင်တဲ့ဆိုတာတွေကိုရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးဇူရကိုယ်စားလှယ်အဖွဲ့တွေပါဝင်တဲ့ကလုသမဂအဖွဲ့ကဒီအစီအစဉ်မှာထည့်သွင်းထားပါတယ်။ကမ္ဘာလုံးဆိုင်ရာပူနွေးမှုကို3.5ဒီဂရီစင်တီဂရိတ်အထိကန့်သတ်လိုက်ခြင်းအဖြစ်ရရှိနိုင်တဲ့ကြိုးကျေးဇူးတွေထဲမှာတော့တောက်သုံးရေပြက်လက်မှုအန္တရာယ်ကြုံရတဲ့သူအရေးအတွက်ထပ်ဝက်လောက်အထိရောချသွားတာအပူချိန်မီးခိုးမြူနဲ့တခြားကူးဆက်ပြန်ပွားလွယ်တဲ့ရောဂါပရားတွေကြောင့်ဖြစ်လာတဲ့တည်ဆုံးမှုတွေနဲ့နာမကျန်းဖြစ်မှုတွေရောချလာနိုင်တာအနောက်အတ္တလန္တိတ်ရေခဲလာကြီးမပျော်ကျနိုင်တာနဲ့ကမ္ဘာပေါ်ကတန်တာကြောက်တန်းအများစုကိုကာကွယ်ပေးလာနိုင်ွယ်ရှိတယ်လို့လည်းပြောထားပါတယ်ကုလသမဂ္ဂအဖွဲ့အားဒီအစဉ်ခန်းစားကိုအပြီးသတ်ဖို့အတွက်တောင်ကိုရီးယားနိုင်ငံမှာမကြသေးခင်ကပဲတွေ့ဆုံခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းလူ့အခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ဆက်ဆက်ကိစ္စရပ်တွေကိုစုံစမ်းစစ်ဆေးမဲ့နီးလန်းတွေကိုဆွေးနွေးသဘောတူခဲ့ကြတဲ့အကြောင်းရခိုင်ရေးစုံစမ်းရေးကော်မရှင်ကကြေညာထားပါတယ်။လူပေါင်းသိန်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရတဲ့ရခိုင်ပြည်ပခအတွင်းလူ့အခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေကိုစုံစမ်းဖို့ဖိလစ်ပိုင်တန်တမာဟောင်းရိုဆာရီယိုမင်နာလိုဂျပန်တန်တမာဟောင်းကင်ဇိုအိုရှိမာနဲ့မြန်မာနိုင်ငံကပုဂ္ဂိုလ်နှုတ်ဦးတို့နဲ့စုံစမ်းရေးကော်မရှင်ကိုမြန်မာအစိုးရကဖွဲ့စည်းထားတာဖြစ်ပါတယ်။ရခိုင်ရေးစုံစမ်းရေးကော်မရှင်ကသတင်းအချက်အလက်တွေတက်တဲ့အထောက်အထားတွေကိုကနဦးအဆင့်စတင်စုဆောင်းရယူသုံးသပ်မယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။သတင်းအချက်အလက်ဆက်သွယ်ရေးဥပဒေကြီးရာမှုကင်းစည်းပညာဆိုင်ရာနဲ့မှုကင်းဆိုင်ရာစုံစမ်းစစ်ဆေးရေးအတွက်တော့ပြင်ပကျွမ်းကျင်သူတွေလိုအပ်ချက်ကိုလည်းဆွေးနွေးခဲ့တယ်လို့မနေ့တုန်းကဒုတိယသမ္မတဦးမြင့်စွင်နဲ့ရခိုင်ပြည်နယ်စုံစမ်းရေးကော်မရှင်တို့တွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်ထုတ်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်တဲကနေရိုဟင်ဂျာတိမ်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့ကိစ္စမှာမြန်မာလုံခြုံရေးတပ်ဖွဲ့တွေဘက်ကအင်အားအလွန်အကျွံသုံးခဲ့တယ်လို့ကုလသမဂ္ဂအချက်လက်ရှာအဖွဲ့ကထောက်ပြထားပြီးရိုဟင်ဂျာတွေအပေါ်ရက်စက်ကြမ်းကြုတ်မှုတွေအတွေ့မြန်မာစစ်တပ်အကြီးအကဲပါဝင်စစ်ကောင်းဆောင်တချို့ကိုတရားစွဲဖို့ကိုလည်းတိုက်တွန်းထားတာပါ။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးရေးမှုတွေစုံစမ်းစစ်ဆေးတွေ့ရှိချက်တွေဟာလည်းတစ်ဖက်ဆောင်းနေနိုင်တယ်လို့ပြောဆိုထားပါတယ်ရှင်
။ဘရဇိုးနိုင်ငံမှာတနင်္ဂနွေနေ့ကသမ္မတရွေးကောက်ပွဲကိုကျင်းပခဲ့ပြီးတော့မဲရီအတွက်99ရာခိုင်နှုန်းကျော်ရေးတွက်ပြီးစီးချိန်မှာတော့လက်ရဆုံးဝါဒီကိုယ်စားလှယ်လောင်းဂျာဘိုဆိုနာရိုကမဲရီအတွက်46ရာခိုင်နှုန်းကိုအနိုင်ရခဲ့ပါတယ်။အသက်63နှစ်ရှိဖြစ်တဲ့ဘိုဆိုနာရိုဟာဒီရွေးကောက်ပွဲမှာမျှော်လင့်ပဲရှိကနေဦးဆောင်ပြီးအနိုင်ရခဲ့ပေမဲ့သမ္မတဖြစ်ဖို့လိုအပ်တဲ့မဲရီအတွက်50ရာခိုင်နှုန်းမပြည့်တာကြောင့်အောက်တိုဘာ28ရက်နေ့မှာတော့ဒုတိယကြော်ရွေးကောက်ပွဲကိုထပ်ပြန်ရမှာဖြစ်ပါတယ်။လက်ရဆုံးဝါဒီတူဖြစ်တဲ့ဘရာဇိုးစစ်တပ်ရဲ့အငြင်းစားဗိုလ်ကြီးတူဖြစ်တဲ့ဘိုဆိုနာရိုဟာဘရာဇိုးနိုင်ငံရဲ့အရင်စစ်အာဏာရှင်စနစ်ကိုလည်းချီးကျူးပြီးအမျိုးသမီးတွေ၊လိင်လူချစ်သူတွေလူမဲတွေနဲ့ဌာနေတိုင်းရင်းသားတွေကိုစော်ကားပြောဆိုလို့ရှိသူတူလည်းဖြစ်ပါတယ်။တချိန်ကအမျိုးသမီးတူကိုတော့ရုပ်ဆိုးလွန်းတဲ့အတွက်အာရမပြုကျင်စရာတောင်မကောင်းဘူးဆိုပြီးပြောဆိုခဲ့တယ်လို့သူ့အနေနဲ့လိင်လူစုံမတ်တဲ့သားမျိုးကိုလည်းချစ်နိုင်မှာမဟုတ်ဘူးဆိုပြီးပြောခဲ့ဘူးသူဖြစ်ပါတယ်။သူ့ရဲ့ဒီအမြင်တွေကြောင့်သူ့ကိုအပူပိုင်းဒေသထရမ့်ဆိုပြီးတော့လည်း နာမည်ပြောင်းခေါ်လို့ရှိပါတယ်ဒါ့အပြင်ခက်ကြမ်းကြမ်းကင်တွယ်နေနေတက်တဲ့ဘရာဇီးရဲ့တပ်ဖွဲ့ကိုလွတ်ပေးပြီးတော့ရာဇဝမှုတွေနေနေဖို့ကိုလည်းသူကကတိပြုထားပါတယ်လေငါပြောင်းထားတဲ့အမျိုးသမီးတူကတော့ဘိုဆိုနာရိုအနိုင်ရတာဟာနောက်ပြန်ဆုတ်သွားတာဖြစ်တယ်လို့ပြောပါတယ်အခုလိုအနိုင်ရသွားတာဟာလူခွင့်ရေးတွေလိင်လူချင်းစုံမတ်သူတွေရဲ့အခွင့်အရေးတွေပြန်ရုပ်သိမ်းတာတွေနဲ့အကြမ်းဖက်တာတွေကိုဥတီလာနိုင်တယ်ဆိုပြီးတော့လည်းပြောပါတယ်သူရဲ့အနည်းဆုံးပြိုင်ဘက်ဖြစ်တဲ့လက်ဝဲဝါဒီကိုယ်စားလောင်းဖာနန်ဒိုဟာဒက်ကတော့မဲရီအတွက်28ရာဂိုင်းလုံးကိုပဲအနိုင်ရခဲ့ပါတယ်အမေရိကတိုက်ရဲ့စီးပွားရေးအင်အားအကြီးဆုံးဘရာဇီးနိုင်ငံမှာနိုင်ငံရေးအဂတိလိုက်စားမှုရှုပ်တော်ပုံတွေထွက်ပေါ်လာပြီးတဲ့နောက်အခုလိုသမ္မတရွေးကောက်ပွဲကိုကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာတင်းရှောင်နေတဲ့ဆော်ဒီအာရေဗျသတင်းတောက်ဂျမဲခတ်ရှိုဂျီဟာသူ့လက်ထပ်ဖို့အတွက်လိုအပ်တဲ့ဆက်ရွက်စရမ်းတွေယူဖို့တူရကီနိုင်ငံအစ္စတန်ဘူးမြို့တော်ကဆော်ဒီအာရေဗျကောင်စစ်ဝင်ယုံကိုအသွာပြီးခဲ့တဲ့သတင်းပတ်တုန်းကအသက်ခံလိုက်ရတယ်လို့တူရကီအရာရှိတွေကကောက်ချက်ချထားပါတယ်။ဆော်ဒီဘက်ကတော့ဒီဆွဆွဲချက်တွေဟာအခြေမြင့်မရှိဘူးလို့ပြောဆိုထားပြီးအသက်59နှစ်အရွယ်ဒီသတင်းထောက်ကိုရက်တော်ကြာမမြင်တွေ့ခဲ့ရဘူးလို့လည်းပြောဆိုထားပါတယ်ရှင်။
2018ခုနှစ်အတွက်စီးပွားရေးဆိုင်ရာနိုဘယ်ဆုကိုအမေရိကန်သုတေသနပညာရှင်အုပ်ကိုရွေးချယ်ခဲ့ပါတယ်ရေတက်ကသူကဝီလျံနော်ဒိုစ်နဲ့နယူးယောက်တက်ကသူကပေါ်ရိုမာတို့နှုတ်ကဒေါ်လာ 1.3 သန်းကိုစုကိုခွဲဝေရရှိမှာဖြစ်ပါတယ်ရေရှည်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေမှာရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့ဤပညာထိုးတက်ပြောင်းလဲလာမှုတွေကဘယ်လိုတက်ရောက်မှုတွေရှိနေတယ်ဆိုတာကိုလေ့လာဖော်ထုတ်ခဲ့ကြတဲ့အတွက်သူတို့နှစ်ဦးကလို့ချီးမြှင့်လိုက်တာဖြစ်တဲ့အကြောင်းသိပ္ပံဆိုင်ရာစူဒန်တော်ဝင်အကယ်ဒမီအဖွဲ့ကဒီကနေ့ကြေညာခဲ့တာပါသူတို့ရဲ့ရှာဖွေတွေ့ရှိမှုတွေအားဆိုရင်ဈေးကွက်စီးပွားရေးနဲ့သဘောပတ်ဝန်းကျင်ဤပညာတက်ကြွမှုတွေကြားဘယ်လိုပြန်လည်ဆက်ဆက်နေတယ်ဆိုတာကိုရှင်းပြနိုင်တဲ့အတွက်စီးပွားရေးဆိုင်ရာသုံးသပ်လေ့လာမှုတွေကိုတည်တည်သာတိုးတက်သွားစေတယ်လို့လည်းစူဒန်တော်ဝင်အကယ်ဒမီရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်1968ခုနှစ်မှာစတင်ပေးရလာတဲ့စီးပွားရေးဆိုင်ရာနိုဘယ်ဆုကတော့ Student Crown ငွေနဲ့6သန်းအမေရိကန်ဒေါ်လာနဲ့ဆိုရင်ဒေါ်လာ1သန်းချိမြင့်တာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆံမြင်တာ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့ဒီသတင်းပေးပို့ချက်တွေနဲ့စတင်ကြပါတယ်အောက်တိုဘာ15ရက်နေ့ကျရင်ပုတ်ပါမှာကျင်းပဖို့ရှိတဲ့ NCA အပြည့်အစုံချုပ်3နှစ်ပြည့်ထိပ်သီးဆွေးနွေးပွဲကို NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အများစုကတက်ရောက်ဖို့ရှိပေမဲ့KNU KN မျိုးသားအစည်းအဝေးကတော့တက်မတက်ဆိုတာကိုဒီရက်ပိုင်းအတွင်းဆုံးဖြတ်ဖို့ရှိနေပါတယ်အစည်းအဝေးကျင်းပမဲ့ရက်ကိုပြန်လည်ညှိနှိုင်းဆွေးနွေးဖို့ KNU ကထုတ်ပြန်ထားပါတယ်ဒီသတင်းကိုတော့ VOA သတင်းတော့ကိုမိုးစောကတင်ပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့တနင်္ဂနွေလုံးပြစ်ခတ်တက်ခိုက်မှုရစေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတာဟာလာမယ့်အောက်တိုဘာလ15ရက်နေ့မှာ3နှစ်ပြည့်မှာဖြစ်တယ်လို့ဒီထိမ့်မှတ်နေ့မှာပဲအစိုးရတက်မရော်နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့10ဘွဲကထိပ်သီးခေါင်းဆောင်တွေဟာကျောက်ဘောင်းမြို့နယ်ပုတ်ပါးမှာတွေ့ဆုံကြဖို့အစိုးရကဖိတ်ကြားထားပါတယ်ဒီထိပ်သီးဆွေးနွေးပွဲကိုကရင်မျိုးသားစည်းရုံး KNU ကကြိုဆိုထောက်ခံပေမဲ့အစည်းအဝေးကျင်းပမဲ့ရက်ကိုပြန်လည်ညှိနှိုင်းဆွေးနွေးဖို့ထုတ်ပြန်ထားပါတယ် NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းအများစုကတော့ပြန်လည်ညှိနှိုင်းဖို့တောင်းဆိုထားတာမရှိဘဲပါဝင်တယောက်ဖွဲ့ရှိကြောင်းပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဗိုလ်မှူးကြီးခွန်ဦးကာကပြောပါတယ်
ကိုယ်ဖွဲ့မတောင်းဘူးအဲ KNU တစ်ဖွဲ့ပဲတောင်းတော့သူကိစ္စကိုသတ်သတ်ပဲရှင်းရမယ်ကျွန်တော်တို့တန်တဲ့လူတွေကတော့အားလုံးကတက်ဖို့လက်ခံမိပါဖြစ်တယ်လေကျွန်တော်တို့ပို့ဖွဲ့ကတော့စိတ်မလဲထောက်ရတယ်လေကြိုးစိုးထောက်ခံတဲ့အကြောင်းကျွန်တော်တို့ဘဟုကလည်းဖိတ်စာရတယ်ကျွန်တော်တို့တက်မယ်တော့အကြောင်းပြပြပါဖြစ်တယ်ခါရဲနှစ်ပတ်လည်းပြီးရင်သမင်စာကြီးပြန်တာအခုကြတော့နှစ်ပတ်လည်းပြီးရင်စပွဲဝိုင်းစုတွေပဲဆက်ထိုင်မယ်အလို့သဘောပေါ့ယုံကြည်မှုတည်ဆောက်မယ်ရင်းနှီးမှုတည်ဆောက်မယ်အဲ့ဒီကနေရတဲ့အပေါ်မှာတည်ဆုံနေတဲ့အချက်ကလေးတွေကိုညှိမယ်ဒါပါပဲအဓိကတော့
အစိုးရတက်မရော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားမှာပြည်တော်စုကခွဲမထွက်ရေးဆိုင်ရာကိစ္စနဲ့တက်မရော်တခုတည်းဖွဲ့စည်းရေးဆိုင်ရာကိစ္စရပ်တွေကိုညှိနှိုင်းဆွေးနွေးလို့မရသေးတာဖြစ်ပါတယ်ဒီချက်တွေမပြေလည်တာကြောင့်2018ခုနှစ်မှာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအစည်းအဝေးကိုတနစ်ကြော်ကြာမကျင်းပနိုင်ခဲ့တယ်လို့ကျင်းပချိန်မှာလည်းထည့်သွင်းမဆွေးနွေးနိုင်ခဲ့ပါဘူးKNU ကတော့ထိပ်သီးစည်းဝေးကျင်းပမဲ့ရက်ကိုပြန်လည်ညှိနှိုင်းဆွေးနွေးမယ်ဆိုတာဟာရလက်ကောင်းတွေရနိုင်ဖို့အတွက်ပြင်ဆင်တာတွေဆောင်ရွက်ဖို့လိုအပ်နေသေးတာကြောင့်လို့လည်းထုတ်ပြန်ထားပါတယ်။ KNU ရဲ့အထွေထွေအတွင်းရေးမှူးဘရိုစောထာတို့မူကတော့ထိပ်သီးစည်းဝေးတယောက်ရေးနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ ကျွန်တော်တို့ရဲ့နဲ့ပတ်သက်လို့ဘာမှသဘောတူထားတာမရှိသေးဘူးခင်ဗျာအစိုးရဟိုဘက်ကချမ်းက propose လုပ်တဲ့ဟာပဲဖြစ်တယ်လေအဲ့တော့ကျွန်တော်တို့ဘက်ကတောင်းဆောင်လိုက်ကြတဲ့မှာကျွန်တော်တို့မတွေ့နိုင်သေးတဲ့ခါကျတော့ကျွန်တော်ဘလို့ကတော့မပြောနိုင်သေးဘူးပေါ့နော်ဆိုတော့ဘလို့ပုံစံတွေ့ရတာလာတဲ့လာမဲ့ PPC စီဝေးရဲ့ဟိုသဘောထားပုံမှာမရှိပါဘူးပေါ့နော်
NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST စီဝေးကိုဒီလ10ရက်နေ့မှာထိုင်းနိုင်ငံချင်းပိုင်မြို့မှာကျင်းပဖို့ရှိနေပြီးဒီစီဝေးကနေဆုံးဖြတ်မှာဖြစ်ပါတယ်နိုင်ငံရေးတုံးသက်သူဦးမောင်မောင်ဆိုကတော့ဒီလ15ရက်နေ့မှာကျင်းပမယ်ထိပ်သီးဆွေးနွေးပွဲအပေါ်အခုလိုပြောဆိုပါတယ
်ဒီတစ်ခေါက်ပြောအရေးပါတဲ့အချက်ကတော့ပစ်နေတဲ့နိုင်ငံရေးမူပေါင်းတွေနဲ့ပတ်သက်ကြော်လာဖို့အရေးကြီးနေတာပေါ့ကပီးခဲ့တဲ့ဒုတိယကြိမ်နဲ့တတိယကြိမ်ကတစ်နှစ်လောက်ကြာသွားတဲ့အကြောင်းရင်းမှာနာခွဲရခွင့်ဆိုတဲ့ဂရီးပေးမှာပြည်နယ်ရဲ့ခြေအောက်ဥတွေဆက်ဆံပေးမယ်ဆိုတဲ့ပြဿနာဟာဖြစ်ရှင်းလို့မရအောင်ဖြစ်ရှင်းလို့မရတော့အဲ့ဒီဟာကိုကျွန်တော်တို့ကြော်လွားဖို့အတွက်အရေးပါတဲ့အနေထားမှာရှိတာပေါ့နော်နောက်အဆင့်အဆင့်ကိုခုန်ကူးဖို့ဆိုရင်တော့လက်ရှိထိပ်သီးဆွေးနွေးပွဲကနေအဆုံးဖြတ်ပေးလိမ့်မယ်ထင်ပါတယ်
ပြီးခဲ့တဲ့21ရာစုပင်လုံတတိယအစည်းအဝေးမှာလည်းမပြေလည်သေးတဲ့အချက်တွေကိုထိပ်သီးခေါင်းဆောင်တွေကြားမှာအလွတ်တဘောတွေးဆညှိနှိုင်းဖို့သဘောတူညီထားတာလည်းဖြစ်ပါတယ်။လာမယ့်15ရက်နေ့မှာ NCA လက်မှတ်ရေးထိုးတာ3နှစ်ပြည့်ခဲ့ပြီးဒီ3နှစ်ကာလအတွင်းမှာပြည်ထောင်စုအခြေခံမှု51ချက်ကိုချမှတ်နိုင်ခဲ့တယ်လို့တမ်ရွန်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာတိုက်ပွဲတွေရှင်းချနိုင်ခဲ့တာတွေရှိပေမဲ့အရေးကြီးတဲ့နိုင်ငံရေးသဘောတူညီချက်တွေမရသေးတာနဲ့လက်နက်ကိုင်အဖွဲ့အလုံးမပါဝင်သေးတဲ့အပေါ်မှာအားမရကြောင်းတုံ့တက်တာတွေရှိနေပါတယ်။အခုကျင်းပမဲ့ထိပ်သီးအစည်းအဝေးဟာတနင်္ဂနွေလုံးအတိုင်းအတာနဲ့ပြည်ခတ်ရက်စဲရေး NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေအစိုးရနဲ့တမ်ရွန်တို့တိကျတွေ့ဆုံတဲ့ပွဲဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တမ်ရော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့လည်းအစည်းအဝေးကိုတက်ရောက်မှာဖြစ်တဲ့အကြောင်းတိုင်းရင်းသားခေါင်းဆောင်တွေကပြောဆိုပါတယ်
။ဒါတော့ VOA သတင်းနောက်ကိုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ခုလို NCA နဲ့ပတ်သက်တဲ့ပွဲကိုတက်မတက် KNU ဘက်ကရှိနေချိန်မှာပဲ KNU တက်မဟာ9ဖပွန်ခရိုင်မှာရှိတဲ့ ABSDF ကျောင်းသားတက်မတော်စခန်းကိုပြီးခဲ့တဲ့လကုန်ပိုင်းခွဲထွက်အဖွဲတစ်ဖွဲ့ကဝင်ရောက်ပြီးလက်နဲ့အလက်30ကျော်ခဲယမ်းမိကြောက်တွေကိုတင်းစီသွားတယ်လို့သိရပါတယ်။ခေါင်းဆောင်ပိုင်းတွေရောတပ်ရင်းမှုတွေပါ ABSDF ဗဟိုညီလာခံတက်နေချိန်မှာ ABSDF တပ်ရင်း3စခန်းမှာလို့ဖြစ်ခဲ့တာလို့ဆိုပါတယ်။ ABSDF တပ်ရင်းမှုဟောင်းတူဖြစ်တဲ့ကိုခင်ကျော်ဦးဆောင်တဲ့ခွဲထွက်အဖွဲကဒီစခန်းကိုဝင်ရောက်ပြီးလက်နဲ့ခဲယမ်းနဲ့မိကြောက်တွေကိုသိမ်းဆီးသွားတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး KNU တက်မာ9တာဝန်ရှိသူတွေဘက်ကဂျားဝင်ညှိနှိုင်းဖြေရှင်းပေးနေတယ်လို့ဆိုပါတယ်ကိုခင်ကျော်ဦးဆောင်တဲ့ AB ခွဲထွက်အဖွဲ့ဟာလူငယ်တဲ့နှစ်ကာလကလည်းအလားတူ AB စကန်တစ်ခုကလက်နက်တွေကိုဝင်ရောက်သိမ်းခဲ့ပူးပါတယ်ဒီကိစ္စနဲ့ပတ်သက်လို့ ABS တာဝန်ရှိသူတွေကို VOA ကဆက်သွယ်နေပြီးသူတို့ရဲ့တုံ့ပြန်ချက်တွေကိုတော့ညာပိုင်းအစီအစဉ်မှာထုတ်လွှင့်ပေးမှာဖြစ်ပါတယ် ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးဟာNCA တနင်္ဂနွေလုံးအပြည့်ရစာချုပ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပါလေခင်ဗျာအခုတခါတော့ဒီနိုင်ငံတကာပြိုင်ပွဲတစ်ခုနဲ့ပတ်သက်ပြီးတင်ဆက်ကြပါတယ်ကမ္ဘာနိုင်ငံပေါင်း80ကျော်ကအလှမယ်တွေဝင်ရောက်ရှင်ပြိုင်မဲ့ Miss Grand International မိတ်ဆက်ပွဲကိုဒီကနေ့ရန်ကုန်ကန်တော်ကြီးကရဝေးဟိုတယ်မှာကျင်းပပါတယ်2018မှာမြန်မာနိုင်ငံကပထမဆုံးအကြိမ်အင်ရှင်ဖြစ်လက်ခံကျင်းပသွားဖို့ရွေးချယ်ခံခဲ့ရပါတယ်နိုင်ငံတကာကအလှမယ်တွေလာရောက်ရှင်ပြိုင်တဲ့ဒီပွဲမှာစစ်ပွဲနဲ့အကြမ်းဖက်မှုတွေရပ်တန့်စေဖို့ဆိုတဲ့ခေါင်းစဉ်ကိုပြိုင်ပွဲဆောင်ဖို့အဖြစ်ရွေးချယ်ထားတာပါ VOA သတင်းတော့ကိုကောင်းဆန်ဟိန်တင်ပြပါမယ
်နိုင်ငံတကာအလှမယ်တွေလာရောက်ရှင်ပြိုင်တဲ့ဒီ Miss Grand International အလှမယ်ပြိုင်ပွဲကြောင့်မြန်မာနိုင်ငံကိုကမ္ဘာကကြေပြန့်စွာသိရှိလာမယ်လို့လည်းပြိုင်ပွဲစီစဉ်သူတွေကမျှော်လင့်ထားကြပါတယ်2013ခုနှစ်ကထိုင်းနိုင်ငံမှာစတင်ကျင်းပခဲ့တဲ့ Miss Grand International ပြိုင်ပွဲကိုအခု2018ပြိုင်ပွဲကိုတော့မြန်မာနိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပခွင့်ရရှိခဲ့တာပါ။အောက်တိုဘာ25ရက်နေ့မှာ Grand Final ပွဲအပြီးသက်စုရွေးချယ်ပွဲပွဲကိုကျင်းပမှာပဲဖြစ်ပါတယ်။ Hello Madam Media Group က Managing Director လည်းဖြစ် Miss Grand International ရဲ့မြန်မာနိုင်ငံဆိုင်ရာ Director တော်ဆိုယူဝေကအခုလိုပြောပါရစေ။
ဒီ Miss Grand International ရဲ့ခေါင်းစဉ်အားကြတော့သူကဒီစစ်ပွဲတွေနဲ့အကြမ်းဖက်မှုတွေကိုရပ်တန့်စေရေးဆိုတဲ့ campaign ပေါ့နော်အဲ့ဒါနဲ့အဲ့ဒီခေါင်းစဉ်နဲ့လုပ်တယ်ဟိုတဦးတယောက်တည်းရဲ့အင်အားနဲ့တော့မဖြစ်နိုင်ဘူးဆိုပေမဲ့ဒါကိုဘယ်လိုမျိုးရော့ပါသွားအောင်လုပ်မလဲဆိုတဲ့ message ကိုဖြန့်ဝေပေးတဲ့ခေါင်းစဉ်နဲ့လုပ်တာပေါ့နော်အဲ့ဒီအားနဲ့လုပ်တဲ့ပြိုင်ပွဲလည်းဖြစ်တယ်ဆိုတော့ဘယ်နေရာမှာပဲမဆိုပေါ့ကိုယ်နိုင်ငံမှာမဟုတ်ဘူးတကမ္ဘာလုံးမှာဘယ်နေရာမှာပဲဖြစ်ဖြစ်ဒါကဒီ message ကဟိုဖြန့်ဝေပေးရမယ်အကြောင်းအရာလည်းဖြစ်တယ်ဟိုလူတွေအတွက်လည်းအကျိုးရှိတဲ့ကောင်းစဉ်လည်းဖြစ်တယ်ပေါ့နော်ဒါကြောင့်မို့လို့ဒီရေချက်ကောင်းမွန်ဆောင်နဲ့ရေချက်ကောင်းနဲ့လုပ်တဲ့ ဟိုတိုင်ပွဲလည်းဖြစ်တယ်ဒီတိုင်ပွဲကိုဒီအရှင်ဖြစ်ပထမဆုံးဒီမှာကျင်းပခွင့်ရတဲ့အတွက်လည်းဝမ်းသာစရာကောင်းပါလေ
အမေရိကန်ပြည်အောင်စုကလာရောက်ရှင်ပြိုင်တဲ့ Miss Grand USA 2018အလားမဲ Paula Kosslyn က VOA ကိုအခုလိုပြောတ
ယ် I feel so happy and honored for me I love meeting new cultures I feel like the Myanmar culture is so rich
တိတ်ကိုဝမ်းသာပြီးဂုဏ်ယူမိပါတယ်ဒီမှာမြန်မာယဉ်ကျေးမှုကိုကျွန်မထိတွေ့သိခွင့်ရပါတယ်မြန်မာနိုင်ငံရဲ့ယဉ်ကျေးမှုကသမိုင်းကြောင်းတွေနဲ့တိတ်ခိုင်မာတဲ့ယဉ်ကျေးမှုလို့ကျွန်မခန်းစားမိပါတယ်ဒီကယဉ်ကျေးမှုတွေကိုတွေ့ရတာတိတ်မြတ်လို့ကောင်းပါတယ်လူတွေဝတ်စားစင်ရင်ပုံစတိုင်တွေကိုလည်းကျွန်မသိသဘောကျတယ်အယောင်တွေကရွှေရောင်တောက်တာတွေကျွန်မသဘောကျပါတယ်မြန်မာအစားအစာကိုလည်းကျွန်မကြိုက်နှစ်သက်တယ်လို့စက်တဲ့အရာတာကိုလည်းကျွန်မကြိုက်ပါတယ
်မြန်မာနိုင်ငံက Miss Grand မြန်မာ2018အလှမယ်မတ်စုမြတ်ဖူးကတော့ဒီပြိုင်ပွဲကနေမြန်မာကိုကဘာကတီးခွင့်ရသွားလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအခုလို့ပြောပါရစေ
။ဟုတ်ဒီလိုပွဲကြီးလှုပ်ခြင်းအဖြစ်နဲ့မြန်မာကခုနပြောခဲ့သလိုပဲဟိုတချို့နိုင်ငံတွေဆိုရင်မြန်မာနိုင်ငံဘယ်မှာရှိလဲဆိုတော့မသိပါဘူး။အခုလိုမျိုးလှုပ်ခြင်းအဖြစ်နဲ့ဆိုရင်အခုလိုနိုင်ငံပေါင်းဟို80ကျော်ကနေပါလာရဲဆိုတော့လာရဲဆိုတော့ဟိုတချို့နိုင်ငံတွေဆိုမသိတဲ့နိုင်ငံလည်းရှိမသိတဲ့နိုင်ငံလည်းရှိမသိတဲ့နိုင်ငံတွေအခုဒီလိုပွဲလှုပ်ခြင်းအဖြစ်နဲ့ဟိုသူတို့နိုင်ငံ miss ပါတဲ့အတွက်ကိုယ်ဝင်နိုင်ငံဟိုဒီလို live တွေကြည့်ရင်လည်းဟောဒီနိုင်ငံမှာဟာဒီလိုလှပါလားဘာလဲညာလားဆိုပြီးအမှ tourist ဟို industry ဘိုင်းမှာတော့ညီမတိုးတက်မှုရှိလာမယ်နိုင်ငံစီးပွားရေးလည်းကောင်းလာမယ်ဟိုနိုင်ငံခြားဝင်ငွေလည်းပိုကောင်းလာမယ်လို့ထင်ပါတယ်ရှင
်အစားပိုင်းက Miss Grand International 2018ပြိုင်ပွဲကိုအခြားအာရှနိုင်ငံတနိုင်ငံနဲ့ကနေဦးဆွေးနွေးထားပေမဲ့ညီမနိုင်ငံရဲ့တဘာဝပတ်ဝန်းကျင်အလတွေတိုင်းရင်းသားတွေရဲ့ဒလိစရိုက်တွေပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းချိုးဖက်အထောက်တာတွေကိုထင်ရပြသနိုင်ဖို့ညီမနိုင်ငံကိုအရှင်အဖြစ်ကျင်းပဖို့ရွေးချယ်ဆုံးဖြတ်ခဲ့တာပဲဖြစ်ပါတယ်Miss Grand International ပြိုင်ပွဲကထိုင်းနိုင်ငံအခြေစိုက်အဖွဲ့အစည်းကဥဆောင်ကျင်းပခဲ့တာဖြစ်ပြီး2013ခုနှစ်ကနေ2015ခုနှစ်အထိထိုင်းနိုင်ငံမှာကျင်းပခဲ့ပြီးတော့2016ခုနှစ်မှာအမေရိကန်2019ခုနှစ်မှာအပီယန်နိုင်ငံတို့မှာလည်းကျင်းပခဲ့တာဖြစ်ပြီးအခု2018ခုနှစ်မှာမြန်မာနိုင်ငံကအရှင်အဖြစ်ကျင်းပခွင့်ရရှိခဲ့တာပဲဖြစ်ပါတယ်ခင်ဗျာ2013ခုနှစ်စတင်ကျင်းပတဲ့နှစ်မှာပေါ်တူရီကိုကျွန်းကိုစားပြုအလှမယ်ကရရှိခဲ့ပြီး2014ခုနှစ်မှာကျူဘာအလှမယ်2015ခုနှစ်မှာဩစတြေးလျအလှမယ်2016ခုနှစ်မှာတော့အင်ဒိုနီးရှားအလှမယ်နဲ့2019ခုနှစ်မှာတော့ပီယူးနိုင်ငံကိုစားပြုအလှမယ်တို့ကဆုရရှိခဲ့ပူးပါတယ်ခင်ဗျာ
ကိုင်းရင်သားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရကြားတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေရေးသဘောတူညီချက် NCA ကိုလက်မှတ်ရေးထိုးခဲ့ကြတာဟာဆိုရင်၃နှစ်တာရှိခဲ့ပြီဖြစ်ပါတယ်ဒီကလအတွင်းငြိမ်းချမ်းရေးဖြစ်စဉ်တိုးတက်မှုဆုတ်ယုတ်မှုတွေဘလို့ရှိခဲ့ပါသလဲဆိုတာနဲ့ငြိမ်းချမ်းရေးအလားအလာအပေါ်တောရရှင်တို့ရဲ့ရှုမြင်ချက်တွေကိုအခုလာမယ့်အင်္ဂါနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်တောရရှင်တို့ရဲ့ဖုန်းနံပါတ်တွေဆွေးနွေးလို့တဲ့အကြောင်းအရာတွေကို VOE ရဲ့တယ်လီဖုန်းနံပါတ် 1-239-382-5554 ဒါမှမဟုတ်ရင်လဲ VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ VOA ကပြန်ပြီးတော့ဆက်သွယ်ပါမယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင
်။မနက်ဖြန်အင်္ဂါည VOA ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြခြင်းပါတယ်။အကြိတ်အနယ်ရှင်ပြန်ရမယ့်နိုဝင်ဘာအမေရိကန်ရွေးကောက်ပွဲဟာကွန်ဂရက်လွှတ်တော်ကိုထိန်းချုပ်တဲ့အနေအထားကိုပြောင်းပြစ်နိုင်ပွဲရှိနေပါတယ်။လွှတ်တော်အမတ်လောင်းတွေကမဲဆန္ဒရှင်တွေရဲ့ထောက်ခံမှုရအောင်သူတို့ရဲ့မူဝါဒယက်တီချက်တွေချပြနေတဲ့အချိန်မှာကြိုးကြောင်းစီလျော်တဲ့ငင်းခုမှုတွေထက်ဆုံးဖြတ်ချက်တွေပိုချမှတ်ကြလိမ့်မယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ဒီအကြောင်းဘာရာဂိုနာရဲ့သတင်းလွှာကိုဒေါကင်ဆိုဝင်းကပြောပြမှာပါ
။ဒီနိုင်ငံရေးသမားတွေကဘယ်သူကိုမဲပေးမှာလဲ။သူတို့အားလုံးအတူတူပဲမဟုတ်ဘူးလား။တကယ်တော့အားလုံးအတိအကျတော့မတူနိုင်ဘူးလေ။ဒိမတ်နိုင်ငံကသူတည်တီတွေကတော့တကယ့်လူရဲ့မျက်နှာတွေကိုဥပရိယုတ်ပို့ပြီးတော့ဩဇာရှိအောင်ဒါမှမဟုတ်ပို့နူးညံ့ပြီးအမျိုးသမီးဆန်ဆန်ဖြစ်အောင်ပြုရင်ပြီးစံသက်မှုတစ်ခုလုပ်ခဲ့ကြပါတယ်မတိမတာပြုပြင်ပြောင်းလဲမှုကအတော့ကိုခြားနားစေတယ်လို့ပရင်စတန်တက္ကသိုလ်ကစိတ်ဓာဘေးဒပေါမောက်ခအလက်ဇန်ဒါတိုရိုဒော့ဖ်ကပြောပါတယ
် Right wing voters for Morris
လေအရေးမဲဆန္ဒရှင်တွေကဩဇာရှိပြီးတော့လွှမ်းမိုးနိုင်တဲ့ဥပဒေရုပ်နဲ့ဆိုရင်ဒီနိုင်ငံရေးသမားရဲ့အပြောကိုရှင်ပြီးတော့ပို့ပြီးတော့လက်ခံခြင်းတဲ့သဘောရှိပါတယ်သဘောရပြော့ပြောင်းတဲ့မဲဆန္ဒရှင်တွေအတွက်ကတော့နူးညံ့သိမ်မွေးတဲ့ခေါင်းဆောင်ကပြောတဲ့အလားတူမိကုံးကပို့ပြီးတော့ထင်ကြီးစရာကောင်းတယ်လို့ဆွဆောက်မှုလည်းရှိတယ်လို့ယူဆကြတာပါ
။ဒါကတော့ပေါမောက်ခတိုရိုဒော့ဖ်ရဲ့ face value မျက်နှာရဲ့တန်ဖိုးဆိုတဲ့စာအုပ်ထဲကနမူနာတစ်ခုပါ။ လူတယောက်ရဲ့မျက်နှာသွင်းပြီးအနေအထားကိုလုံးဝအခြေခံပြီးမသိစိတ်ကကောက်ချက်ချပြီးဒီကောက်ချက်တွေထဲမှာဘယ်လိုအကျိုးဆက်တွေရှိတယ်ဆိုတာကိုတိုရိုဒော့ဖ်ကရှင်းပြထားပါတယ်။ဥပမာရွေးကောက်ပွဲမှာမဲပေးဖို့ဆုံးဖြတ်ကြတဲ့အခါရှင်ပြိုင်မှုအများစုအတွက်စမ်းသပ်ချက်တစ်ခုတည်းနဲ့တောင်သူခန့်မှန်းလို့ရနိုင်ပါတယ်တဲ့။သူကရှင်ပြိုင်ကြတဲ့အမတ်လောင်းတွေရဲ့မဲဆွယ်စည်းရုံးရေးဓာတ်ပုံတွေကိုပြပြီးဘသူကပို့ပြီးအရေးချင်းရှိတယ်လေဆိုတဲ့မေးခွန်းထုတ်ပါတယ်တဲ့။ရွေးကောက်ပွဲတွေမှာအမတ်လောင်းတွေရဲ့အရေးချင်းကိုဥပရိယုတ်ကိုလုံးဝအခြေခံပြီးမဲပေးတာကြောင့်80ရာခိုင်နှုန်းအနိုင်ရတာတွေ့ရတယ်လို့သူတေတီအလက်ဇန်ဒါတိုရိုဒော့ဖ်ကသုံးသပ်ပါတယ်။
So I was certainly surprised because this is really
ကျွန်တော်တကယ်ကိုအံ့ဩမိပါတယ်။ဘာကြောင့်လဲဆိုတော့တိတ်အရေးကြီးတဲ့ရွက်ောက်ပွဲတွေဖြစ်နေလို့ပါ။ငွေကုန်ကြီးကြလည်းများပါတယ်။နောက်ပြီးတော့ချားထက်သွင်းစဉ်းစားစရာတွေကလည်းအများကြီးရှိပါတယ်။ဒါပေမဲ့ရွက်ောက်ပွဲရဲ့ရာခိုင်နှုန်းအတော်များများကိုကျွန်တော်တို့ခံမှန်းကြည့်နိုင်ပါတယ်
။နိုင်ငံရေးတိတ်နားမလဲတဲ့မဲဆန္ဒရှင်တွေအတွက်တော့အခိုင်အမာဆုံးတက်ရောက်မှုပဲလို့တိုရိုဒော့ဖ်ကသုံးသပ်ပါတယ်။ဒါဟာလုံးဝကြိုးကြောက်မစီလျော်ဘူးလို့တော့ပြောလို့မရပါဘူးတဲ့။
You can say that people are looking for the right thing.
မဲဆန္ဒရှင်တွေအနေနဲ့မှန်ကန်တဲ့သတင်းအချက်အလက်တွေအရေးချင်းရှိမရှိလူမှန်နေရာမှန်ဟုတ်ရဲ့လားစသဖြင့်ကြည့်ပြီးတော့ထောက်ခံလို့ရတယ်လို့ခင်ဗျားပြောနိုင်ပေမဲ့ဥပဒေရုပ်ကြည့်ပြီးတော့မဲပေးတာကပိုပြီးတော့လွဲပါတယ်။ခြေပြန်းတဲ့အတိုင်းအတာတစ်ခုအတွက်ဆုံးဖြတ်ချက်ချတဲ့စိတ်ဓာဗီရဆိုင်ရာဇလန်းတွေကပုံပြင်တစ်ခုလိုပါပဲ။ဖြတ်လန်းနှီးလိုက်ပြီးတော့ကျွန်တော်တို့တွေကောက်ချက်တွေအများကြီးချနေကြတာပါပဲဗျာ
။ဥပမာယုံကြည်စိတ်ချရတဲ့ဥပဒေရုပ်ရှိတဲ့လူကိုဗန်တွေကအတုံးနှုံနေနေနဲ့ငွေပိုချီးပေးတာတွေ့ရတယ်လို့စစ်တမ်းတွေမှာဖော်ပြကြပါတယ်။ရာဇဝတ်သားတွေအတွက်ကတော့ရုပ်ရည်ပုံပန်းကိုကြည့်ပြီးပို့ပြီးကြီးလေးတဲ့ပြည်တံတွေပေးတဲ့သဘာဝရှိတယ်လို့အလက်ဇန်ဒါတိုရိုဒော့ဖ်ကဆိုပါတယ်
။ Those who got the death sentence appeared more.
တေရန်ကြသူတွေဟာရိုးရတဲ့အကဲခတ်တွေကနွမ်းပါတဲ့ရုပ်ရည်ကိုကြည့်ပြီးတော့ဆုံးဖြတ်ခဲ့လို့တေရန်ပေးခံခဲ့ရပုံရှိပါတယ်။ရုပ်ရည်ကိုကြည့်ပြီးတော့ဆုံးဖြတ်ချက်ချတာဟာတိတ်အရေးကြီးတဲ့အခန်းကပါဝင်နေတယ်ဆိုတဲ့အစွန်းရောက်တဲ့ဥပမာတစ်ခုပါပဲ။
ပထမဆုံးထင်မြင်ချက်ဟာမကြာခဏဆိုသလိုမှားတတ်ပေမဲ့လို့ခက်မြန်မြန်နဲ့အလိုအလျောက်ဖြစ်ပေါ်လေးရှိတယ်လို့တိုရိုဒော့ဖ်ကပြောပါတယ
် It's very hard to retrain
လူတွေကိုပထမအမြင်နဲ့မဆုံးဖြတ်ဖို့ပြောရတာတော်တော်ခက်ပါတယ်အကောင်းဆုံးကတော့သတင်းချက်လက်တွေမျိုးမျိုးသုံးပြီးတော့သူတို့ကအမှန်ကိုသိအောင်လုပ်ပေးဖို့ပါဒါပေမဲ့ပြောလွယ်သလောက်လုပ်ဖို့ကမလွယ်ပါဘူ
းမင်းဆန္ဒရှင်တွေအနေနဲ့အမတ်လောင်းတွေအကြားသိအောင်ပို့ပြီးအားထုတ်ဖို့လိုပါတယ်ဒါပေမဲ့ဘုသူတကြွယ်ဝတဲ့မင်းဆန္ဒရှင်တွေကိုတော့ပထမအမြင်ပန်းနဲ့ဆွဲဆောင်လို့မရနိုင်ပါဘူးလို့ပေါမောက်ခတူတူဒော့ဖ်ကပြောပါတယ်ရှင်
တော့ကင်ဆိုရင်ပြောပြသွားတာပါခင်ဗျာအခုကျွန်တော်တို့ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြောင်းအစီအစဉ်တွေကို Asia Set 7ဂျိုရုကနေဖမ်းယူရှုစားနိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးမှာပါ
American နိုင်ငံခြားရေးဝန်ကြီး Mike Pompeo နဲ့တရုတ်နိုင်ငံခြားရေးဝန်ကြီး Wang Yi တို့ဒီကနေ့တရုတ်နိုင်ငံဘေကျင်းမြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးတစ်ဖက်နဲ့တစ်ဖက်ဆောင်ရွက်ချက်တွေအပေါ်စိုးရိမ်ချက်တွေကိုဆွေးနွေးခဲ့ကြပါတယ်။တရုတ်နဲ့ American ကြားကုန်သွယ်ရေးတင်းမာမှုတွေဖြစ်စေဖို့ American ဘက်ကလုပ်နေပြီးထိုင်ဝမ်နဲ့ဆက်ဆံရေးမှာလည်းတရုတ်တို့ဘက်ကကန့်ကွက်စရာဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီး Wang Yi ကပြောဆိုပြီးဒီလိုရက်တွေကြောင့် American နဲ့တရုတ်ကြားယုံကြည်ချက်အပေါ်တက်ရောက်စေပြီးဒီလိုရက်တွေကိုရပ်ဖို့ကိုလည်း American ဘက်ကိုတိုက်တွန်းသွားပါတယ်တရုတ်ရဲ့လိုရက်တွေအပေါ်မှာ American ဘက်ကစိုးရိမ်နေတာတွေလည်းရှိတယ်လို့ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကလည်းတုံ့ပြန်ခဲ့ပါတယ်အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကိုဖြစ်နိုင်သမျှအစောဆုံးစီစဉ်ကြဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့သဘောတူထားကြပါတယ်။ကဘာကြီးပုံနှိမ်မှုကိုအနိုင်ဆုံးအဆင့်မထိန်းချုပ်နိုင်မှုဆိုရင်ကဘာကြီးရဲ့အနာဂတ်နဲ့ပတ်သက်ပြီးဆိုးရွားလာနိုင်တဲ့အခြေအနေကိုရေးထားတဲ့အစဉ်ခန်းစာတစ်စောင်ကိုကုလသမဂ္ဂအဖွဲ့တစ်ခုကထုတ်ပြန်လိုက်ပါတယ်။ကဘာကောင်ဆောင်နေအနေနဲ့လာမယ့်2030နဲ့2052ခုနှစ်ကြားတကမ္ဘာလုံးအတိုင်းအတာနဲ့သဘောတူထားတဲ့တက်ဂရီဒီဂရီစင်တီဂရိတ်အစာ 3.5 ဒီဂရီစင်တီဂရိတ်ကိုရှော့ချနိုင်မဲ့နည်းလမ်းကိုရှာပွေနိုင်မဲ့ဆိုရင်ကမ္ဘာရာသီဥတုကျန်းမာရေးပိုကောင်းလာမယ်လို့အစဉ်ခန်းစားကဖော်ပြထားပါတယ်ရှင်
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်သိန်ကြီးတိုက်ပြောပြခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပါတယ်အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vesco Volorik ဖြစ်ပါတယ် VOA American အတံညနေပဲမြန်မာဘာသာအစီအစဉ်ကိုလိုင်းနိုမီတာ19.25ရို့ကနေထုတ်လွှင့်ခဲ့တာပါနောက်ထပ်2 နာရီကြာမှကျွန်တော်တို့တစ်ခါပြန်ဆုံရအောင်ပါဗျာကျွန်တော်ညင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington.